မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာဝယ်ထိန်းချုပ်ရေးအစီအစဉ်ဒီစည်းတစ်ပိုင်းဖြစ်လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်သုံးသပ်ဖို့နဲ့စောင့်ကြည့်စစ်ဆေးဖို့စီစဉ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာတဝန်းပြန့်နှံ့နေတဲ့ကာယရောဂါဖြစ်ကြီးညာလာပြီးနောက်တည့်ဖြစ်တဲ့ကြာသပတေးနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆက်စုကြည်ဦးဆောင်ကျင်းပတဲ့အရေးပေါ်အစည်းအဝေးမှာဆွေးနွေးခဲ့တာဖြစ်ကြောင်းလည်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။နိုင်ငံကမှာကူးစက်မှုတွေဟာလူစုလူဝေးနဲ့တက်ရောက်တဲ့ပွဲလန်ခန္ဓာတွေကနေကူးစက်တဲ့တာရကတွေတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာလည်းအစိုးရကဦးစီးချင်ပါတဲ့လူများပြားတက်ရောက်တဲ့ခန္ဓာတွေအစည်းအဝေးတွေကျင်းပမဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းဖော်ပြထားပါတယ်။ဘုရားဘာသာဝင်အများစုရှိရာမြန်မာနိုင်ငံမှာဘုရားပထိုးတွေကိုလူများပြားလာရောက်လေ့ရှိနေတဲ့အတွက်ခန္ဓာကိုယ်ပူဇင်စောင့်ကြည့်စစ်ဆေးသွားမှာဖြစ်သလိုလက်တလောယောဂကူးစက်မှုနှုန်းများတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့သူတွေကိုစစ်ဆေးတာတရားခွဲပြီးစောင့်ကြည့်ရတွေလုပ်မယ်လို့လည်းဆိုပါတယ်။သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရရဲ့အနေနဲ့လည်းယောဂစောင့်ကြည့်စစ်ဆေးတာသွားလာမှုတွေကိုကန့်သတ်တာလိုအပ်ရင်တိကျခွဲထားနိုင်မယ်နေရာတွေကိုပြင်ဆင်ဖို့လည်းဆွေးနွေးကြတာပါ။လက်တလောမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အတည်ပြုထားတဲ့သူတော့တယောက်မှမရှိသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံနဲ့ကပ်ရက်ရှိနေပြီးကူးလူဆက်ဆံမှုတွေများပြားတဲ့အတွက်ယောဂအန္တရာယ်နဲ့ကျောင်းမှာစိုးရိမ်မှုတွေရှိနေတယ်လို့နိုင်ငံတချို့ကလည်းခီးသွားတာတွေကိုကန့်တတ်တာတွေသတိပေးချက်ထုတ်ပြန်ထားတာတွေလည်းရှိနေပါသေးတယ်။